American ပြည်ထောင်စုကလုပ်ငန်းရှင်ကြီးတွေအတွက်အခွန်အခတွေတိတိတသားရှော့ချဖို့သမ္မတ Donald Trump ကဗုဒ္ဓဟူးနေ့ကအဆိုပြုလိုက်ပါတယ်။ဒါဟာကမ္ဘာအကြီးဆုံးစီးပွားရေးလှုပ်ဆောင်နေတဲ့ American နိုင်ငံမှာအလုတ်ကန်ကြီးထွားမှုတိုးလာစေဖို့ဖြစ်ပြီးနိုင်ငံရဲ့ရှုပ်ထွေးလာတဲ့အခွန်အခသတ်မှတ်ချက်တွေအတွက်ကြီးမားတဲ့ပြုပြင်ပြောင်းလဲမှုဖြစ်တယ်လို့ဒါဟာအခွန်တန်း American နိုင်ငံသားတန်ပေါင်းများစွာအတွက်လည်းတက်ရောက်မှုရှိလာမှာဖြစ်ပါတယ်။ကမ္ဘာဆက်မှုထွန်းကားတဲ့နိုင်ငံတွေချာမှာအများဆုံးဖြစ်တဲ့ American ကလုပ်ငန်းရှင်ကြီးတွေအတွက်ကောက်ခံတဲ့အခွန်အခနှုန်းကို35ရာခိုင်နှုန်းကနေ15ရာခိုင်နှုန်းအထိရှော့ချဖို့သမ္မတ Trump ကအဆိုပြုလိုက်တာပါ။ဒါပြင်နိုင်ငံပြင်ပမှာဖွင့်ထားတဲ့ American company တွေအနေနဲ့သူတို့ရတဲ့အမြတ်ငွေတွေကိုပြန်ပြီးထုတ်ကွန်တစ်ကြိမ်သာပေးဖို့လည်းပါဝင်ပါတယ်။ဒီလိုလုပ်တာဟာ American နိုင်ငံတည်းငွေဒေါ်လာ trillion ပေါင်းများစွာပြန်ရောက်လာမှာဖြစ်ပြီးပြည်ရင်းရင်းနှီးမှုတိုးချဲ့ဖို့ဖြစ်လာနိုင်တယ်လို့ဘန်ဒိုင်းဝန်ကြီး Steven Mnuchin ကပြောပါတယ်။သမ္မတအင်ဂျူချန်စီးပွားရေးအကြံပေးအရာရှိချုပ် Gary Cohn ကတော့အလုတ်ကန်ဖန်တီးရေးနဲ့စီးပွားရေးကြီးထွားလာစေဖို့ကထိတ်တန့်ဦးစားပေးလို့ပြောပါတယ်။အဓိကအခြေခံလှုပ်ဆောင်တာကအခွန်စနစ်ကိုအရိုးရှင်းဆုံးဖြစ်အောင်ပေးရတဲ့နှုန်းကိုလျှော့ပြီးသက်တာအောင်လုပ်ပေးတာလို့ဆိုပါတယ်။ဒါအပြင်လူတွေအခွန်နဲ့ပြိမနေဘဲစနစ်ကိုမျှတအောင်လုပ်ရင်းစီးပွားရေးရင်းနှီးမြှုပ်နှံမှုတွေပြန်ပြီးနိုးကြော်လောင်လုပ်ဖို့ကြိုးစားတာလို့ဆိုပါတယ်။ဒါအမေရိကန်သမိုင်းမှာအကြီးမားဆုံးအခွန်ခရှော့ချမှုလုပ်တာဖြစ်ပါတယ်။အခုလောက်ခွန်ပေးဆောင်တဲ့အစီအစဉ်ကိုချက်ချင်းလှုပ်ဆောင်ဖို့သမ္မတထရမ့်ကမပြောသေးပေမဲ့ဒါဟာလာမယ့်10နှစ်ကျော်လောက်ကြာရင်အမေရိကန်အတွက်လက်ရှိကျွေးမီတန်ပေါင်း20 trillion ရှိတဲ့အထက်မှာနောက်ထပ် 1 trillion လောက်ထပ်ဆောင်းလာနိုင်တဲ့အနေအထားလို့စီးပွားရေးသုံးသပ်သူတွေကခန့်မှန်းပါတယ်။